ဆရာနာတင်ပြီးနောက်နိုင်ငံတော်ဝန်ဒေသတချို့မှာလုံခြုံရေးတပ်ဖွဲ့တွေကိုလက်လုံသနတ်တွေနဲ့ပြန်လည်တိုက်ခိုက်နေကြသူတွေရှိနေပါတယ်။ဒီအကြောင်း AFP သတင်းဆောင်ပါကိုမတ်ခွန်ညိုပြောပြပေးထားပါတယ်ရှင်
။မြန်မာနိုင်ငံအနှံ့အထူးသဖြင့်မြို့ကြီးတွေမှာစစ်အာဏာသိမ်းမှုကိုစန့်ကျင်စန္ဒပြတာတွေကိုအကြမ်းဖက်နှိမ်နင်းတာကြောင့်စန္ဒပြသူတွေဟာပြည်သူ့ကာကွယ်ရေးတပ်ဆိုပြီးဖွဲ့စည်းပြီးတော့စစ်ကောင်စီတပ်တွေကိုပြန်လည်ခုခံတိုက်ခိုက်လာကြပါတယ်။ထိုင်းနိုင်ငံနဲ့နယ်စပ်ကရပြည်နယ်ကတော်ရဲမှာတနက်လုတ်တဲ့အလုပ်ရုံလေးတစ်ခုရှိနေပြီးတနက်လုတ်နေသူကကျွမ်းကျင်ပညာရှင်တော့မဟုတ်ပါဘူး။ဒါပေမဲ့တစ်သားကနေတနက်တင်ဖြစ်အောင်ကိုရောတနက်ပြောင်းတနက်မောင်းခလုတ်အားလုံးတနက်တလက်ဖြစ်လာတဲ့အထိအဲ့ဒီနေရာမှာပဲလုပ်ပါတယ်။လက်ဖြစ်တနက်တွေဟာတိုက်ပွဲတွေမှာသုံးတဲ့စံချိန်မီတွေတော့မဟုတ်ပါဘူး။လက်လုတ်တနက်တွေနဲ့တိုက်ပွဲဝင်ခဲ့သူကိုဂျွန်က AFP ကိုအခုလိုပြောပြပါတယ
်။ချင်းချောက်တဲ့ပုံစံမျိုးပေါ့။သူကရန်ပြည့်လို့လဲပြောလို့လဲရတာပေါ့။သူကဟိုဘာလဲလိုက်ကောမြက်လက်တော်ကနေထုတယ်ထုတယ်ဒီမော့ဆိုဖက်ကိုထုတယ်ထုတယ်နောက်ပြီးသူကတရားနိဖက်အနေနဲ့ကျွန်တော်တို့ထုွယ်ထုတယ်ထုပြန်ပြည့်မယ်စဉ်းစားတဲ့အချိန်မှာကျွန်တော်လူကအိမ်အားနည်းနည်းပေါ့ရန်ထောင်းနေဆိုမရောက်လဲမရောက်ဘူးလေ။သူကပြည်နေရာကျော်300လောက်ရှိတယ်
အခုဆိုနေရတော်များများမှာစန္ဒပြသူတွေဦးဆောင်တဲ့ဒေသရင်းကာကွယ်ရေးတပ်ဖွဲ့တွေတိုးများလာနေသလိုမြို့ပေါ်စန္ဒပြသူတချို့ကလည်းစစ်တင်နှန်းတက်ဖို့အတွက်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေရှိနေတဲ့ဒေသတွေကိုရောက်လာနေကြပါတယ်။ဒါပေမဲ့လည်းအရှိတောင်အာရှမှာအကြမ်းရန်ဆုံးအရက်ဆက်ဆုံးဆိုတဲ့စစ်တပ်ရှိရာနိုင်ငံတွေထဲကတစ်ခုဖြစ်တဲ့မြန်မာစစ်တပ်နဲ့ထိတ်တိုက်ရင်ဆိုင်တိုက်ပွဲတွေမှာလက်နက်အင်အားအရစစ်တပ်ကိုမရှင်းသာဘူးဆိုတာကိုလည်းရရလက်နက်ဆွဲကင်တိုက်ပွဲဝင်နေသူတွေကသိကြပါဗျ။မကြသေးခင်ကတိုက်ပွဲတွေမှာစစ်တပ်ဘက်ကလက်နက်အရေးအတွက်နဲ့အရေးအသွေးတွေကြောင့်သူတို့အရေးမလှခဲ့ပုံကိုလည်းကိုချွန်ကအခုလိုပြောပြပါဗျ
။စနိုက်ပါနဲ့လက်ထပ်ခေါ်ကကျွန်တော်တို့စနိုက်ပါတမားနဲ့ရောက်ထပ်ဆင်းလာတယ်။နေရောက်ထပ်ဆင်းလာတော့၈တောက်ပြည့်ရဲ့၆တောက်ကြည့်ရဲ့အဲ့မှာသူတို့ကသနတန်ရောတိတ်ပါတိတ်သွားတဲ့ချိန်မှာတဲသိမ့်မဲ့ဆိုမှပြည်သူကလှုပ်နေတဲ့ချိန်မှာသူတို့ဟဲလိုကော်ပတာနဲ့လာတယ်
။မကြသေးခင်ရပိုင်းအတွင်းကြားပြင်းနေတဲ့မှာတိုက်ပွဲတွေအရှိန်မြင့်လာနေပြီးစစ်တပ်ဘက်ကရွာတွေထဲကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အကြောင်းဒေသခံတွေကစွပ်စွဲပြောဆိုထားပါတယ်။စစ်တပ်ဘက်ကပစ်ခတ်လိုက်တဲ့လက်နက်ကြီးတွေရွာတွေအထိကျလာနေတာကြောင့်ဒေသခံပြည်သူတွေဟာလွန်ခဲ့တဲ့သတင်းနှစ်ပတ်ကျော်ကတည်းကတော်တဲကိုထွက်ပြေးလာခဲ့ကြပြီးကြောက်ကပြန်ဘေးမှာဖြစ်သလိုရွက်ပြင်းတဲ့တိုးပြီးတော့နေနေကြရပါတယ်။သူတို့အတွက်စီစံစားစတဲ့အမကန်ရိတ်ခါတွေလိုအပ်နေပြီးခင်းစားအနေနဲ့ကတော့ငပြောပင်နဲ့ပိနေသည်ရှိရင်ရပါပြီလို့လည်းစစ်ဘေးရှောင်ပြည်သူတယောက်က AFP ကိုပြောပါတယ်။ကရင်ပြည်နယ်အတွင်း KNU ထိန်းချုပ်နယ်မြေမှာစစ်တင်နှန်းတက်နေတဲ့လူငယ်တယောက်ကလည်းအခုလိုပြောပါတယ်
။1960မြစ်ကနေခု2021ခုကိုဒီအာဏာရှင်ရဲ့အမွေစိုးကိုနောက်မျိုးဆက်တွေကိုလက်စစ်ကမ်းမှုပေါ့နော်။အဲ့ဒီနေသားကျွန်တော်တို့အဖြစ်မခံနိုင်တော့ကျွန်တော်တို့မျိုးဆက်နဲ့ကျွန်တော်တို့နိုင်ငံကိုကျွန်တော်တို့ကကောင်းစားစေချင်တယ်တိုးတက်စေချင်တယ်။ကမ္ဘာလည်းမှာနှိမ့်ချတယ်ကျွန်တော်တို့နိုင်ငံကျွန်တော်တို့တုံးမကြလို့မဟုတ်ပါဘူး။အာဏာရှင်ရဲ့စီမံခန့်ခွဲမှုညံ့လို့ဖြစ်တယ်။ဒါကြောင့်စစ်အာဏာရှင်စနစ်ကိုကျွန်တော်တို့အမြင့်ပြအောင်တုံးလှမ်းမယ်။အဲ့ဒီပုံမှာလဲကျွန်တော်တို့ကအယူကြီးအရေးခံခံကျွန်တော်တို့ကိုကျွန်တော်တို့အယူပေါ်နတ်တင်လာပြီလားဖြစ်ပါလား
ဟိုတုန်းကတနတ်တန်းဆိုတာတခါမှမကြားခဲ့ဘူးကြောင့်ねအခုအဲ့ဒီတနတ်တန်းနဲ့အရန်ကိုရင်းနှီးနေပြီဖြစ်တယ်လို့လဲသူကပြောပါတယ်ဒေါက်ဆာစုကြည်ဦးဆောင်ねNLD အစိုးရကို2020ရွေးကောက်ပွဲမဲလိမ့်နေဆိုတဲ့စွပ်စွဲချက်ねဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကထိမ့်သိမ်းဖယ်ရှားလိုက်ခဲ့ခြင်းကစလို့မြန်မာပြည်တွင်းအခြေအနေတွေဟာဗယံပရာဖြစ်လာနေပြီးစီးပွားရေးလုပ်ငန်းအလုံးလဲတုံ့ဆန်းရပ်တန့်ကုန်ပါတယ်ရှင်